င်းသူပြည်သားကျန်းမာဖို့အတွက်ရေကောင်းရေသန့်ကိုတောက်သုံးနိုင်ဖို့လိုအပ်ပါတယ်။ဒါပေမဲ့ရေကောင်းရေသန့်ဟာအလိုအလျောက်ရောက်လာတာမဟုတ်ပါဘူး။ကမ္ဘာရေဓုမှာ300ဂိုင်နှုန်းသာတောက်ရေအဖြစ်သုံးနိုင်ပါတယ်။ဒီ300ဂိုင်နှုန်းမှာ200ဂိုင်နှုန်းကရေခဲဖြစ်နေတာမို့ကမ္ဘာရေဓုရဲ့100ဂိုင်နှုန်းကသာတောက်ရေအဖြစ်အသုံးပြုနိုင်ပါတယ်။ဒါကြောင့်မြေရေကန်ဆယ်နဲ့ရေတွင်းရေကိုပိုးမွားအငြိအကျင်းနဲ့အစိတ်အိတ်တောက်ကင်းစင်အောင်လုပ်ပြီးမှသုံးဆွဲဖို့ဟာပြည်သူ့ကျန်းမာရေးအတွက်အလွန်အရေးကြီးပါလေ။ရေအရေးသွေးညံ့ရင်ယောဂဗျာထူပြောပါလေ။အစင်းအဆုံးနိုင်ငံစည်ရင်းဝင်မြန်မာမှာရေအရေးသွေးနဲ့ပတ်သက်တဲ့သတင်းအချက်အလက်ဆိုတာမရှိတော့ဖြစ်နေပါလေ။နေပြည်တော်နဲ့ရန်ကုန်ကရေအရေးသွေးစစ်ဆေးတဲ့စာရန်ကိုဂျပန်ပညာရှင်ဆာကာယီကတောက်ကနဲ့ဖူကူရှိရိုက2013မှာထုတ်ဝေပါတယ်။နေပြည်တော်ကစက်တွင်းတစ်ခုနဲ့ဆယ်နှစ်ခုကိုစစ်ဆေးပြီးရန်ကုန်မှာတော့ရေကန်နဲ့မြစ်တွေကိုစစ်တယ်လို့ဆိုပါတယ်။နေပြည်တော်ကပေးတဲ့ဆယ်ရေဟာအရေးအသွေးကောင်းတယ်လို့ဆိုပါတယ်။ရန်ကုန်ဝင်းကျင်ကမြစ်ရေကိုတော့တန့်စင်အောင်လုပ်ပြီးမှတောက်သုံးသင့်တယ်လို့ဖော်ပြထားပါတယ်။
မြန်မာနိုင်ငံမှာ1040မြေတင်လုပ်ငန်း328ခုနဲ့ဆယ်မြောင်း1000ကျော်ကနေစိုက်ပျိုးလက်ရာတွေအတွက်ရေပေးနေပါတယ်။ဒါပေမဲ့မြန်မာပြည်မှာအခုသုံးဆွဲတဲ့ရေပမာဏဟာရှိတဲ့ရေအရင်းအမြစ်ရဲ့900ခန့်နှုန်းလောက်ပဲရှိတယ်လို့သိရပါတယ်။သုံးတဲ့ရေပမာဏမှာ8900ခန့်နှုန်းဟာစိုက်ပျိုးရေးမှာသုံးပြီး800ခန့်နှုန်းကအိမ်သုံး300ခန့်နှုန်းကစက်မှုလုပ်ငန်းအတွက်ဖြစ်တယ်လို့သိရပါတယ်။ရေအသုံးအနည်းဆုံးစက်မှုလုပ်ငန်းဟာရေညင်ညောင်းအများဆုံးလုပ်နေပါတယ်။ရန်ကုန်ဆက်မှုဆောင်ဖြစ်တဲ့လိုင်တာယာနဲ့ရွှေပြည်သားကရေမြောင်းကိုစစ်ဆေးကြည့်တဲ့အခါမှာခဲစိတ်နဲ့အာဆာနစ်စိန်တက်လွန်ကဲနေတာတွေ့ရတယ်လို့စိန်လန်းဆိုပြီးအမိမိအသင်းကဆိုပါတယ်လိုင်တာယာကရေစိုးဟာပန်းလိုက်မြစ်ထဲစီးဆင်းတာမို့မြစ်ရေသုံးသူတွေကိုအန္တရာယ်ဖြစ်စေပါတယ
်ဆက်မှုဆောင်ကစွန့်ပစ်တဲ့ရေစိုးကြောင့်အမရပူရမြို့နယ်တောင်တမန်အင်းငါငါးတွေသေကုန်ပါတယ်အင်းရေမှာခဲစိတ်တင့်တဲ့နှုန်းဟာကမ္ဘာ့ကျန်းမာရေးအဖွဲ့ကသတ်မှတ်ထားတဲ့စံချိန်နဲ့အစာပေါင်း90လောက်ပူများနေပါတယ်ကဲစိတ်တင်တဲ့ငါးတွေစားသုံးတဲ့အထည်ပါသွားနိုင်ပါတယ်။အင်းလေးကံကတောက်ရီကိုဓာခွဲကြည့်တဲ့အခါအစိတ်ဓာတ်အတော်များများပါဝင်နေတာတွေ့ရပါတယ်။ကဲစိတ်တင်တဲ့နှုတ်ဟာကမ္ဘာ့ကျန်းမာရေးအဖွဲ့ကသတ်မှတ်ထားတဲ့အစာပေါင်း100လောက်ပူများနေပါတယ်။အင်းလေးကံရေရင်များတဲ့အတွက်ရေပေါ်ရွာတွေမှာအရေးပြားယောဂါဖြစ်ပွားပါတယ်။ကဲစိတ်တင်တဲ့ရေကိုတောက်ရင်ကျန်းမာရေးထိခိုက်ပြီးသွေးရောယောဂါဖြစ်စေပါတယ်။အင်းလေးရေဟာတောက်သုံးဖို့မတင်ကြောင်းနိုင်ငံသားအဖွဲ့တွေကလည်းလေ့လာတွေ့ရှိပါတယ
်။တနင်္သာရီတိုင်းရေပြူမြို့နယ်ကံပေါက်ကျေးရွာမှာဒဲလ်ကိုတပ်တုကုမ္ပဏီရဲ့စွန့်ပစ်ရေကန်ကျိုးပေါက်တာကိုဒေသခံတွေလွန်ခဲ့တဲ့လကကန့်ကွက်ဆန္ဒပြကြပါတယ်။မနစ်ကလည်းစွန့်ပစ်ကန်ကျိုးပေါက်ပြီးနှုံးရည်စိုးတွေထွက်လာလို့ဆယ်နှစ်အရွယ်ကလေးငယ်တဦးသေဆုံးရပါတယ်။ကုမ္ပဏီကရော်ကြေးကျ30ပေးပြီးဆက်လုပ်နေရာကဇန်နဝါရီလကဒုတိယအကြိမ်စွန့်ပစ်ရေကန်ကျိုးပေါက်တာဖြစ်ပါတယ်။အရင်ရှင်စီးပွားရေးနဲ့ပြည်သူ့ကျန်းမာရေးပဋိပက္ခဖြစ်ရမှာပြည်သူဘက်ကတုံ့ပြန်နိုင်အောင်88မျိုးဆက်အဖွဲ့အစည်းကဆောင်ရွက်ပေးနေကြောင်းသိရပါတယ်။စစ်ရုံရဲ့စွန့်ပစ်ရေးကိုအန္တရာယ်ကင်းအောင်လုပ်ပြီးမှမြစ်ထဲစွန့်ပစ်တဲ့ကုမ္ပဏီဥယျာဉ်ဟာဆယ်ရာခိုင်နှုန်းသာရှိကြောင်းသိရပါတယ်။ဒါကြောင့်ရေစိတ်သိမ့်မှုဟာသိရတာတဲ့အစာပေါင်းများစွာပုံများနိုင်ပါတယ
်။1988မှာစစ်အစိုးရတက်ချိန်ကစပြီးမြေအောက်ရေကိုတောက်သုံးရည်ဖြစ်သုံးဆွဲနိုင်အောင်ရည်တွင်1000ကျော်လက်ရိုက်တွင်2000ကျော်နဲ့ရည်တွင်စုစုပေါင်း38000ကျော်တူးပေးနိုင်ခဲ့တယ်လို့စိုက်ပျိုးရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဝက်ဘ်ဆိုက်မှာဖော်ပြပါတယ်။ဖြူဖွေးပြီးအရသာရှိတဲ့ရေကိုပြည်သူတွေတောက်သုံးနေတဲ့ဓာတ်ပုံတွေကိုလည်းတွေ့ရပါတယ်။မတွေ့နိုင်တာကတော့တွင်းရည်မှာအာဆနစ်အစိတ်ဓာတ်ပါဝင်နေတဲ့အချက်ပါပဲ။အာဆနစ်စင်ဒရာဟာအနက်အရသာမရှိတဲ့အတွက်သိဖို့ခက်ခဲပါတယ်။အာဆင်နစ်အစိတ်ဓာတ်တင့်တဲ့ရေကိုမတောက်သုံးမိဖို့လိုအပ်ပါတယ်။2009ခုနှစ်ကသာပေါင်း၄မျက်နှာဟင်္ဒရာနဲ့ကျုံပျော်မြို့နယ်တွေမှာတောက်ရွေတွင်2000နီးပါးကို UK ကလေးကယ်ဆယ်ရေးအဖွဲ့ကစစ်ဆေးတဲ့အခါမှာတဝက်လောက်ဟာအာဆင်နစ်အစိတ်တင့်နေတာတွေ့ရတယ်လို့ဆိုပါတယ်။ခုနကတမကကလေးရန်ပုံငွေအဖွဲ့မနစ်ကစစ်ဆေးတဲ့အခါမှာလည်းမြို့ဝကျုံပေါ်မှာအာဆင်နစ်အစိတ်တင့်မှုတွေရှိကြောင်းသိရပါတယ်။အာဆင်နစ်စင်ဒရာဟာသွေးဆဲတိဆောက်မှုကိုအထောက်အကူပြုပေမဲ့လွန်ကဲလာတဲ့အခါမှာအစိတ်ဖြစ်ပြီးသွေးဆဲကိုပျက်စီးစေပါတယ်။ဒါကြောင့်ရေထဲမှာအာဆင်နစ်စင်ဒရပါဝင်တဲ့အတိုင်းအတာကိုသိနိုင်ဖို့ဟာပြည်သူ့ကျန်းမာရေးအတွက်အလွန်အရေးကြီးပါတယ်ခင်ဗျာ။